ရွင်ဂျာရီနီရဲ့ပြင်းနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂကိရင်မှုတို့အန်တိုနီယိုဂူတာရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးယုံဝင်ကြီးရှာဟီရာအလမ်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဆက်လာတဲ့သတင်းတွေမှာဖော်ပြပါတယ်။နယူးယောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဖခင်ကြီးဘန်ကာဘန်တူရှိခ်အမူဂျီဘာရဂမန်နှစ်တရာပြည့်ထိမ့်မှတ်ပြုလုပ်ခဲ့ပြီးကုလသမဂ္ဂတွင်မှုချုပ်နဲ့တွေ့ဆင်မှာဝန်ကြီးအလမ်ကရွင်ဂျာပြဿနာနောက်ဆုံးအခြေအနေကိုတင်ပြခဲ့တာဖြစ်ကြောင်းဖော်ပြကြပါလေ။ရွင်ဂျာပြဿနာအတွက်မြန်မာဘက်ကတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်သွင်းရေးအတွက်တဆင့်တိုးလုပ်ဖို့လဲဝန်ကြီးအလမ်ကအတွင်မှုချုပ်ကိုတင်ပြခဲ့တယ်လို့ဆိုပါလေ။ရွင်ဂျာရင်းရဲ့ပြည်ကြီးကိစ္စကြန့်ကြန့်နေတဲ့အတွက်ကုလသမဂ္ဂအတွင်မှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကဒုနတ်ဆက်ပြေအင်ကာနီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရွင်ဂျာနေရပြင်းရွတ်မနစ်ကဇန်နဝါရီလမှာစတင်ဖို့အတွက်စီစဉ်ခဲ့ပြီးနောက်နိုဝင်ဘာ15ရက်နေ့ကိုပြောင်းခဲ့ပြီးမယ်။နေရပြင်းရကိစ္စအခုချိန်ထိဖြစ်မလာသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာကဒုက္ခသည်စခန်းတွေမှာရွင်ဂျာတစ်တပ်တမ2တန်းလောက်ရှိနေပြီးအများစုကရခိုင်ပြည်နယ်တွင်2018ဩဂုတ်လတည်းမြန်မာလုံခြုံရေးတပ်တွေရဲ့ငြင်းငြင်းရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်လာသူတွေပါ။ရွင်ဂျာဆိုတဲ့အတုံးလုံးကိုမြန်မာဆွေအကလက်မခံနိုင်နဲ့ရွင်ဂျာဒုက္ခသည်တွေပြန်လက်ခံရတဲ့ကုလသမဂ္ဂနဲ့အတူလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။